နိုင်ငံတကာကြက်ချင်တဲ့အသင်း ICRC ဥက္ကဋ္ဌနဲ့အရာပတ်လူမှုအဖွဲ့အစည်းတွေတွေ့ဆုံစမှာရခိုင်လူမှုအဖွဲ့ကိုယ်စားလှယ်တွေကရခိုင်ပြည်နယ်အတွင်းကူညီထောက်ပံ့ရေးပေးရမှာဘယ်လိုက်မှုမပြုလုပ်ဖို့နဲ့တပတ်နိုင်ငံရောက်နေသူတွေကိုပြန်လည်လက်ခံရမှာဒီမှန်တကယ်မြန်မာပြည်မှာနေထိုင်သူတွေကိုရာလက်ခံမှုအဓိကဆွေးနွေးခဲ့ပါတယ်။ ICRC ဥက္ကဋ္ဌကကူညီထောက်ပံ့ရေးကိစ္စကိုပြန်လည်သုံးသပ်ပြီးတော့ပြည်မြတ်တဖြစ်အောင်ဆောင်ရွက်မှာဖြစ်ကြောင်းကတိပြုပြောကြားခဲ့ပါတယ်။ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်ကို၃ရက်ကြာတွားရောက်ခဲ့တဲ့နိုင်ငံတကာကြက်ချိန်ဒီအသင်း ICRC ဥက္ကဋ္ဌပီတာမော်ရဲဟာကြာသာပတေးနေ့ကစစ်တွေမြို့မှာရခိုင်ရပ်ပတ်အဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေဘက်ကတင်ပြတဲ့အချက်တွေကိုပါဝင်တက်ရောက်ခဲ့သူတဦးဖြစ်တဲ့ဦးတန်းထွန်းကအခုလိုပြောပါတယ
်။ဟိုကြက်ချိန်ဒီအဖွဲ့အစည်းပေါ့ကြက်ချိန်ဒီစီမင်းသားနော်ဗမလိုက်တဲ့နဲ့ဆောင်ရည်တဲ့အဖွဲ့အစည်းဖြစ်တဲ့ကြောင့်ဒါပဲလို့လို့ပုံရင်းညာမှုနဲ့လုပ်ပြီးပါ။တစ်ဖက်သက်ဗမလိုက်တဲ့နဲ့ဆောင်ပြီးပါ။အကူရင်လိုတဲ့လူတွေကိုဒါပဲလူမျိုးပဲဖြစ်ဖြစ်ပေါ့ဗမလိုက်တဲ့အကူရင်ပြီးပါ။ခိုင်ဒီဘက်ကလိုတဲ့အကူရင်တောင်းရင်လည်းဟိုချောင်းကြဒီချောင်းကြဟိုဆန်နှုံးမွန်ဒီဆန်နှုံးမွန်အမျိုးနဲ့တဲချာချမ်းလာလိမ့်မယ်မလို့ပါနဲ့ပေါ့တောင်းတာလည်းတကယ်လိုတဲ့အကူရင်တောင်းကြမှာပါဒါတော့ပါလို့
နောက်ဆွေးနွေးတာကတော့ ICRC ဥက္ကဋ္ဌမေးမြန်းတာကိုဖြေကြားခဲ့ကြအောင်ဆက်လက်ပြောပါတယ်
ကြည့်ရမယ်ပေါ့ဒီကူပကပြန်လာတဲ့လူတွေကိစ္စကိုခဏဒီလိုသဘောထားပါလဲမိရပေါ့အဲကျွန်တော်တို့သဘောထားတော့အဲဒီမှာလူ9သိန်းရှိပါတယ်ဆိုတဲ့လူတွေပေါ့အဲဒီပမာဏကိစ္စတော့ကျွန်တော်ဘာမှမပြောလို့ဘူးကျွန်တော်လည်းအဲဒီကနေဝိလက်ခံနေမှာမဟုတ်ဘူးပေါ့ဒါပေမဲ့အဲဒီလာမဲ့လူတွေကတကယ်ကိုမှန်ကန်ကိုဒီမှာနေထိုင်ခဲ့ရတဲ့လူတွေဆိုရင်ဒီမှာနေထိုင်ခွင့်ရကြမှာကိုကျွန်တော်ညှင်းစာမလို့ဘူးပေါ့ဒါပေမဲ့အဲဒီကိစ္စဟာနိုင်ငံသားဖြစ်ရေးကိစ္စနဲ့ဘာမှဆက်စပ်မှုမရှိဘူးပေါ့နော်အဲ့ဒီမှာရှိတဲ့ခုနဗင်းစလုံးကိုဒီကမစီစီပဲနဲ့အကုန်လက်ခံပါဆိုတဲ့တိကျလည်းကမြန်မာနိုင်ငံကိုတာလန်ဇီယလိုသဘောထားပြီးတော့ဝင်ရေလုံးချက်ချင်းကိုထွက်လို့ကြားသိတာလည်းကမြန်မာနိုင်ငံရဲ့လူပိုင်ခွင့်ကိုနည်းနည်းသိစီရရောက်တယ်ဒါမျိုးကြီးကတော့နိုင်ငံသားဖွဲ့စည်းတည်မလို့ကြပါနဲ့ဒါပါပဲချီးကျမ်းပါ
ဒီဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ဝင်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာခိုင်ကောင်းဆန်က ICRC အနေနဲ့ကိုကြီးဓာရီကိုဘမ်းလိုက်ဖဲဆောင်ရွက်ဖို့ကတိပြုခဲ့ကြောင်းအခုလိုပြောပါတယ်
။ဟော ICRC ဥက္ကဋ္ဌကတော့သူတော်တာတော့ဟိုကောက်ပါတယ်သူကဒီလိုပဲနောက်နောက်ဆိုရင်ပေါ့သူတို့လည်းဒီဒေသခံလူမျိုးပွဲစီတွေနဲ့တွေ့ပြီးတော့မှသူတို့ဟိုဒီကအတန်တွေကိုနားထောင်ပြီးတော့မှတချို့ဟာတွေကိုသူပြန်ပြီးတော့ဟိုဆွေးနွေးမှာပေါ့လေဟိုမှာခြားပြမယ်သူတို့ရဲ့ဒီ data ကျန်တွေရဲ့ data ကန်ဒီတွေဒါဌာနေတိုင်းလောက်တွေမျိုးနေစုတွေရဲ့ low asset တွေကိုသူအနေနဲ့တက်နိုင်ဆုံးသူဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းပြောပါတယ်ခင်ဗ
ျ ICRC ဥက္ကဋ္ဌနဲ့တွဲဆောင်ရတဲ့အပေါ်မှာကျင့်တတ်မှုရှိကြောင်းလည်းခိုင်ကောင်းဆန်ကပြောပါတယ
်သူတို့ဒီလိုလာတဲ့အတွက်လည်းသူတို့လည်းဒီ data အတွင်းမှာတကယ်လိုအပ်နေတဲ့အရာတွေကိုတီးတော့တာပေါ့လေမြေပြင်အရှင်မြေတွေကျန်မှန်တွေတီးတော့တော့ဒါလည်းအားရစရာတစ်ခုပါဒါပေမဲ့တချို့သောအဖွဲ့အစည်းတွေကြတော့သူတို့ကဒီကိုလာတော့တယ်လာတော့ပြီးတော့မှဒီအဖက်အတန်ကိုပဲနားထောင်ပြီးတော့မှဒီဆုံးဖြတ်ချက်တွေရှားတဲ့အချိန်မှာလဲသူတို့လိုချင်တဲ့ဟာပဲဆုတ်ကပ်ပြီးတော့ဆုံးဖြတ်ချက်ရှားတာပေါ့သူတို့ရောက်လာတဲ့အတွက်ပို့ပြီးတော့ပฏิပက္ခကိုဖြစ်ပေါ်စေတဲ့ဟာမျိုးတွေရှိခဲ့တယ်ပေါ့အဲ့တော့ IGRG နဲ့တွေ့ဆုံလာတဲ့ဟာကတကယ်ဟိုကောင်းမွန်လေးဟိုဟာတစ်ခုပေါ့လေဟိုဒီဘက်ကလည်းတော့ဆုံးဖြတ်နေတဲ့ဟာတွေကိုကိုကြီးဒီဇိုင်းနားထောင်ပေးတယ်ပေါ့လေ
၃ရက်ကြာခီးစဉ်အတွင်းမှာ ICRC ဥက္ကဋ္ဌပီတာမော်ရဲဟာဘူတီတောင်နဲ့မောင်တော်ဒေသတွေကိုလည်းတွားရောက်ခဲ့ပြီးရခိုင်ဟိန္ဒူနဲ့အစ္စလာမ်ဘာသာဝင်မိသားစုတွေဒေသခံအာဏာပိုင်တွေနဲ့တွေ့ဆုံပြီး ICRC ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကိုကြည့်ရှုခဲ့သလိုစစ်တွေမြို့မှာရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကြာသာရင်းနှီးညနေပိုင်းမှာတော့စစ်တွေမြို့ကနေနေပြည်တော်ကိုပြန်လာခဲ့ပြီးတောက်ကြနေမှာနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးနောက်နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိနေပါတယ်။